ဘင်္ဂလားပင်လယ်အော်တိုင်းမှာရှိတဲ့အင်အားအလွန်ပြင်းတဲ့စိုက်ကလုန်းမုန်တိုင်းမိုခါဟာတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာကုန်းတွင်းပိုင်းကိုဝင်ရောက်တော့မှာဖြစ်တဲ့အတွက်ကမ်းရိုးတန်းတစ်လျှောက်နေထိုင်သူတွေကိုဘေးလွတ်ရာရှောင်ရှားကြဖို့စနေနေ့မှာဘင်္ဂလားဒေ့ရှ်ကအကူအညီပေးရေးအဖွဲ့တွေကအထံချက်ဆက်တွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။မုန်တိုင်းဟာတနင်္ဂနွေနေ့မှာခောက်ပဇားနဲ့ရခိုင်ပြည်နယ်၆ပြည်ကြားကိုဝင်တဲ့အခါလေတိုင်နှုန်းတစ်နာရီကိုမိုင်125ကနေ136လောက်အထိပြင်းထန်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကသတိပေးထားပါတယ်။ရွင်ဂျာဒုက္ခသည်စခန်းနေရှိရာကောက်ပဇားဟာစိုက်ကလုန်းလမ်းကြောင်းပေါ်မှာကျနေတာဖြစ်ပြီးသူတို့ကိုအကူအညီပေးမဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ကယ်ဆယ်ကူညီသူတွေဟာစားနပ်ရိက္ခာတွေအပြင်ဒါဇင်နဲ့ချီတဲ့လူနာတင်ရင်းတွေရွေလျားဆေးဖွဲ့တွေနဲ့အတူအဆင့်သင့်ပြင်ထားတယ်လို့ဆိုပါတယ်။လူရေသန်း160ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုက်ကလုန်းမုန်တိုင်းကျရင်နောက်ခုဖို့စခန်းပေါင်း1500ကျော်ပြင်ဆင်ထားတယ်လို့ရေတက်ကတင်ပေါ်20ဒဇင်ပင်လယ်ပြင်ကင်းလက်လေရင်နဲ့ကယ်ဆယ်ရေးဟိုက်ရင်တွေကအသင့်ပြင်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရေတက်ကပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကမုန်တိုင်းအတွက်ပြင်ဆင်မှုတွေအများအပြားလှုံ့ဆော်ထားတယ်လို့ကောက်ပဇားမှာရောက်နေတဲ့ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ဒုတိယအကြီးအကဲနီဟန်အာဒူဂန်ကပြောဆိုပါတယ်။သူတို့ဌာနကဒုက္ခသည်စခန်း18ခုမှာအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေပြုလုပ်ထားပြီးနားလည်မှုကူညီအောင်စခန်းတစ်ခုစီအတွက်လိုအပ်တရာစီလေ့ကျင့်သင်ချပေးထားတယ်လို့လည်းပြောဆိုပါတယ်။